မြန်မာနိုင်ငံတော်ကကျင်းထောင်တချို့မှာဒီရင်ပိုင်းတွင်စူပမှုတွေဖြစ်ခဲ့တဲ့ပေါ်စုံစမ်းစစ်ဆေးသွားမယ်ကြောင်းတမန်ရုံးကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ကျင်းသားလေးဦးထံမှနဲ့တည်ဆုံခဲ့တဲ့ထောင်စူပမှုတွေဒုတိယနေ့ဖြစ်ကြုံခဲ့ပြီးဒီနေ့မှာပဲတမန်ရုံးကကြေညာချက်ထုတ်ပြန်လိုက်တာပါမနေ့ကကလေးနဲ့ဖန်ကျင်းထောင်နေမှာစူပမှုတွေဖြစ်ပွားခဲ့ပြီးနောက်ဆက်တွဲဖြစ်ဒီနေ့မှာလဲရွှေဘိုမြကျင်းနာတဝဲတာယာရီနဲ့ပသိမ်ထောင်နေမှာစူပမှုတွေဖြစ်ပွားခဲ့ကြောင်းနဲ့အခင်းဖြစ်ပွားခဲ့တဲ့အကျင်းထောင်နေမှာအကျင်းသားတွေရဲ့တောက်ဆူချက်တွေဟာတူညီနေပြီးအကျင်းသားတချို့ကဖြစ်စဉ်ကိုလက်ကင်ဖုန်းကနေလူမှုကွန်ရက်တွေပေါ်မှာဓာတ်ရိုက်ထုတ်လွှင့်တာတွေကိုစစ်စစ်တွေ့ရှိခဲ့တဲ့အတွက်ချိန်ဆမှုတွေတွေးထုတ်လုံဆောင်မှုတွေရှိခဲ့တယ်လို့တုံးသက်ကြောင်းနဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီအတွက်လဲစူပမှုတွေဖြစ်ရတဲ့အကြောင်းရင်းကိုထိထိရရောက်စုံစမ်းဖော်ထုတ်ထားမှာဖြစ်ကြောင်းပြောဆိုခဲ့တာပါမြန်မာရေးရတချံနှစ်တခုကာလနောက်ပိုင်းသမ္မတဦးမြင့်အမိန့်နဲ့ထောင်နဲ့ချီရဲ့အကျဉ်းသားတွေကိုပြန်လွှတ်ပေးခဲ့ပြီးနောက်မှာပဲနောက်ဆက်တွဲစူပမှုတွေကြုံခဲ့ရတာဖြစ်ပါတယ်ကျင်းသားတွေကိုပြန်လွှတ်ပေးတဲ့ဆွေရရဲ့အစီအစဉ်ပေါ်မချိနှက်ချက်တွေကြောင့်ကန့်ကွက်တောင်းဆိုရင်စူပမှုတွေဖြစ်တာလို့လည်းသတင်းတွေထွက်ပေါ်နေတာပါသမ္မတရုံးရဲ့ထုတ်ပြန်ချက်မှာတော့သမ္မတရဲ့လူငင်းချမ်းသာခွင့်အစီအစဉ်မှာတကြီးရွယ်ဦးတွေနာတာရှိချမ်းသာရေးပြဿနာရှိနေသူတွေအမျိုးသမီးတွေလူငယ်တွေမတန်ဆွမ်းသူတွေလို့ဦးစားပေးရမယ့်သူတွေကိုစစ်စစ်ရွေးချယ်ပြီးပြန်လွှတ်ပေးခဲ့တာဖြစ်တဲ့အကြောင်းဖော်ပြထားပါတယ်